မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတိုက်ခိုက်ခံနေရတာနဲ့သတင်းတောက်တွေမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ကြောင်းသတင်းသမားများအကာအကွယ်ပေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ပူးတွဲတဘာဝတိသုံးနိုင်ငံဖြစ်တဲ့လစ်တူရေးနီးယားပြင်သစ်နဲ့ဂရိတို့ကအဖွဲ့ဝင်နိုင်ငံအများစုနဲ့အတူဧပြီလ၁ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းအသီးသီးကအဖွဲ့ဝင်တွေပေါ်မှာချင်းချောက်တန်းနဲ့တရားလက်လွတ်ဖမ်းဆီးထိန်းသိမ်းနေတာအတွက်လည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတစ်နေ့တစ်ခြားတိုးလာနေတဲ့အပြင်ဒီဖြစ်ရသတင်းတွေရယူဖို့အတွက်ကြိုးစားတဲ့သတင်းသမားတွေအပါအဝင်ဆန္ဒပြပြည်သူတွေအသက်ခံရတာအကြမ်းဖက်ခံရတာနဲ့အဖမ်းဆီးခံရတာတွေဖမ်းမိသူတွေပေါ်မှာနှိပ်စက်မှုတွေအတွက်လွန်စွာထိတ်လန့်တုံ့လောက်ရကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်နဲ့လုံခြုံရေးကောင်စီအလှကြသဘာပတိတို့ရဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားတဲ့အတိုင်းမြန်မာနိုင်ငံနဲ့အဖမ်းဆီးခံရသူအလုံးကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အာဏာသိမ်းခဲ့ခြင်းကနေခုချိန်ထိဆိုတည်ဆောက်ရသူအနည်းဆုံး936ယောက်ရှိနေကြောင်းနဲ့အဖမ်းခံသူ2000ကျော်ထဲမှာပြည်ရင်းပြည်ပသတင်းတောက်တွေပါပါဝင်နေတာဖြစ်ပြီးအဖမ်းခံရသူတွေအပေါ်မှာနှိပ်စက်နှိမ်မမှုတွေရှိနေတယ်လို့ဘယ်ရောက်နေမှမသိတဲ့ပျောက်ဆုံးမှုတွေပါရှိနေကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတွင်ဖြစ်ပျက်နေသမျှကိုသတင်းသမားတွေလွတ်လပ်စွာသတင်းထုတ်ပြန်ခွင့်ရှိရမှာဖြစ်တဲ့အပြင်ပြည်သူအလုံးဟာအချင်းချောက်ခံရမှုမရှိဘဲမိမိဆန္ဒကိုမကြောက်မညွန့်လွတ်လပ်စွာထုတ်ဖော်ခွင့်ရှိရမယ်လို့လည်းပြောပါတယ်။သတင်းသမားများအကာအကွယ်ပေးရေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်အတွက်လက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာ American, Britain, Japan, Australia အပြင်မြန်မာနိုင်ငံလည်းပါဝင်ပါတယ်။